Welcome to the Voice of America in Burmese.
ဘေးရန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ်ဒီဇင်ဘာ30ရက်ကျသမရီနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9.25 နဲ့ Dynamometer 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကိုလက်နက်တင်ပို့မှုပိတ်ပင်ဖို့နဲ့တခြားတာခအရေးယူမှုတွေလုပ်မယ်လို့ EU ကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြည်ပကတွေငြင်းချမ်းတဲ့နည်းနဲ့အပြေရှားဖို့ထိုင်းနိုင်ငံကတိုက်တွန်းပါတယ်အနေဒီကောင်းဆောင်တွေအပါအဝင်တက်ကြွလှုပ်ရှားသူအမှုပညာရှင်တွေထောင်နှံအသီးသီးချမှတ်ခံရပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနာဆင်ရမယ့်သတင်းတွေထဲမှာတော့ကရင်ပြည်နယ် 6K ကော်မှာKNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းဒီကိစ္စကအဲဒီမနေ့ကလေးကဖြစ်တာတိုက်ပွဲကညတိုင်းဆက်ဆက်ဖြစ်နေတယ်ဟုတ်ကဲ့မနေ့ကအထိလည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်ဒါကဟို PDF ကလည်းဝင်ပါလာလေ
PDF ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ဖြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကတိုက်ပွဲအခြေအနေတွေပါဝင်တခါ NLD ပါတီကဒေါက်တာအောင်မိုးညိုနဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဟန်သာမြင့်နဲ့ဒေါက်တာမျိုးညွန့်တို့ကိုစစ်ကောင်စီကထောင်ဒဏ်တွေချမှတ်လိုက်တဲ့အကြောင်းတခါဖမ်းဆီးခံထားတဲ့ PDU အင်ဒရာကျော်စင်နဲ့လူမင်းအပါအဝင်နာမည်ကျော်အမှုပညာရှင်တချို့ကိုလည်းဒီနေ့မှာပဲထောင်ဒဏ်တွေထပ်ပြီးတော့ချမှတ်လိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရက်တွေကိုစစ်တပ်ကအရှင်မြင့်လှုပ်ဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားတန်ခါရည်ယူမှုတွေလှုပ်ဆောင်ဖို့အစဉ်အသင့်ရှိကြောင်း EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအရှင်မြင့်ဖြစ်ပေါ်လာနေတာကြောင့်လက်နက်တင်ပို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တာမှုတွေလှုပ်ဆောင်ဖို့လိုအပ်နေပါပြီမြန်မာစစ်တပ်အပေါ်တန်ခါရည်ယူမှုတွေထပ်မံလှုပ်ဆောင်မှုအတွက်လည်း EU ကအစဉ်အသင့်ရှိနေပါတယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးတွေစာနာမှုအကူအညီပေးနေတဲ့ဝန်ထမ်းတွေအပါအဝင်လူ35ဦးထဲမှာတပ်ဖြတ်မိရှုခံရတဲ့ဖြစ်စဉ်ကအဲ့ဒီလိုတန်ခါအရေးမှုတွေလှုပ်ဆောင်မှုအတွက်ဖြစ်လာစေတယ်လို့လည်းဂျိုးဆက်ဘော်ရဲကကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့မြန်မာစစ်တပ်နဲ့စစ်ကောင်စီအကြီးအကဲတွေအပေါ် EU ကပြတ်မှတ်ထားတန်ခါအရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်ဒါအပြင်မြန်မာအစိုးရကို EU ကပေးမဲ့ငွေကြေးအကူအညီတွေကိုရပ်တန့်လိုက်ပြီးအာဏာသိမ်းစစ်ကောင်စီကိုအတိမတ်ပြုရာရောက်စေမဲ့တခြားအကူအညီတွေကိုလည်းမပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်း EU ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်မှုတွေကို EU အနေနဲ့ထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းတဲ့အာဆီယံအခြေခံမူပေါင်း၅ချက်ကိုလည်းထောက်ခံကြောင်း EU ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပြည်ပခါမှာဘက်အသီးသီးအနေနဲ့ငြိမ်းချမ်းတဲ့အဖြေတစ်ခုရှာကြဖို့ထိုင်းနိုင်ငံယာယီဝန်ဌာန MFA ကတောင်းဆိုလိုက်ပါတယ်ထိုင်းနိုင်ငံတက်ခရိုင်နယ်စပ်မြန်မာဘက်အချက်မှဖြစ်နေတဲ့တိုက်ပွဲတွေဟာထိုင်းနိုင်ငံပေါ်မှာဆိုးရွားတဲ့တယောက်မှုတွေဖြစ်နေတယ်လို့ဒီသခံတွေအတွက်အနယ်ရှိနေတယ်လို့ MFA ပြောခွင့်ရထိုင်းနိုင်ငံရဲ့ဌာနပြန်ကြားရေးညွှန်ကြားတန်နီဆန်ခရက်ကမနေ့ကပြောတဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ဘုတ်သတင်းစာမှာရေးသားထားပါတယ်ထိုင်းကြီးတပ်ဟာအင်းနီချင်းတိုင်းပြည်တွေရဲ့စစ်တပ်နဲ့ညှိနှိုင်းတာမျိုးမရှိသေးသလိုနယ်စပ်ဒေသကလည်းမြန်မာစစ်တပ်ထွက်ခွာပေးဖို့စီယုံပြောဆိုရေးစူးစမ်းတာမျိုးလည်းမရှိသေးဘူးလို့ထိုင်းတာဝန်ရှိသူကပြောပါတယ်ထိုင်းနရက်ဆူရန်တပ်ဖွဲ့ကဘိုဂျိုးပရက်ဆန်ရှန်စီရီရက်ကတော့လက်ရှိအခြေအနေကိုမြန်မာအရေးကိစ္စအဖြစ်သတ်မှတ်ပြောဆိုထားတယ်လို့ဘန်ကောက်ဘူသတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းတိုက်ပွဲတွေကနေထိုင်းနိုင်ငံဘက်ကိုကြီကြတာမျိုးဆက်မဖြစ်စေရေးမြန်မာစစ်တပ်အနေနဲ့လက်နက်အသုံးပြုတာကိုသတိထားဖို့ထိုင်းအာဏာပိုင်ကသတိပေးထားတယ်လို့ဘိုဂျိုးပရက်ဆန်ကပြောပါတယ်ခင်ဗျာ။
အနေဒီအစိုးရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းကျော်ကိုစစ်တပ်ကအဂတိလိုက်စားမှု6မှုအတွဲထောင်ဒဏ်16နှစ်ချမှတ်လိုက်ပါတယ်။တဦးတည်းပေါ်ဆွဲထားတဲ့အဂတိလိုက်စားမှု3မှုတခြားတိုင်းဝန်ကြီးတွေနဲ့ပူးတွဲဆွဲထားတဲ့အဂတိလိုက်စားမှု3မှုစုစုပေါင်း6မှုအတွဲတမှုကို ၃နှစ်စီချမှတ်ခဲ့တာလို့သူရှိနေကပြောပါတယ်ဒေါက်တာအောင်မွန်းကျော်ကိုအများပြည်သူတင်ငင်အေးချမ်းမှုပြပြအောင်လုံဆော်လှုပ်ဆောင်မှုရာဇကြီးပုံရာဇသက်ကြီးပုံမှ905ခါခွေနဲ့ဇွန်လထဲမှာအလုတ်ကျနဲ့ထောင်ဒဏ်2နှစ်ချမှတ်ထားပြီးဖြစ်ပါတယ်ဒါကြောင့်အခုဆိုရင်ထောင်ဒဏ်စုစုပေါင်း20ကြာခံထားရပါတယ်ဒီကနေ့မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗိုလ်လုံးမှုဆောင်ကော်မတီဝင်ဖြစ်ကြတဲ့ဥဟန်တာမြင့်ဒေါက်တာမျိုးညွန့်ဦးသိန်းဦးတို့ကိုရန်ကုန်အင်းစင်ထောင်တွင်တရားရုံးကနေထောင်ဒဏ်2နှစ်စီပြစ်ဒဏ်ချခဲ့တယ်လို့သူတို့ရှင်းနေတဲ့ကအတည်ပြုပါတယ်စစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်း NLD ပါတီဗိုလ်လုံးမှုဆောင်အဖွဲ့ကဖေဖော်ဝါရီ9ရက်23ရက်ဒီမှာကြေညာချက်ထုတ်ပြန်တဲ့ကြေညာချက်နှစ်ခုကြောင့်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှု905ခခွေးနဲ့3ဆလုံးတရားဆွဲခံရပြီးအခုထောင်ဒဏ်2နှစ်စီချခံရတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံထားရတဲ့တရုတ်ဆောင်လူမင်းရဲတပ်ပြည်တီဦးအိန္ဒြာကျော်စင်နဲ့တခြားအမှုပညာရှင်တွေဖြစ်တဲ့စော့ဖို့ခွာပိုပိုဝင်းမင်းတန်းတို့ကိုလည်းဒီကနေ့အင်းစင်ထောင်အထူးတရားရုံးကနေအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ခင်ဗျာ
ဂျနီဗာမြို့မှာဇန်နဝါရီလ10ရက်နေ့မှာပြုလုပ်မဲ့လုံခြုံရေးဆိုင်ရာအစည်းအဝေးတက်ကိုရုရှားလက်ထောက်နိုင်ငံသားရေးဝန်ကြီးဆာဂျီရက်နော့နဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝန်ဒီရှာမင်းတို့ဦးဆောင်တက်ရောက်ကြမယ်လို့ရုရှားနိုင်ငံရေးဌာနကဒီကနေ့ပြောပါတယ်ရုရှားကပြီးခဲ့တဲ့နှစ်လအတွင်းကတောင်းချီတဲ့တပ်ဖွဲ့ဝင်တွေကိုယူကရိန်းနယ်စပ်အနီးပို့လွှတ်ခဲ့တာမို့အနောက်နိုင်ငံတွေကစိုးရိမ်ခဲ့ကြပါတယ်ရုရှားကတော့ဒါကယူကရိန်းကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ကိုယ်ပိုင်နဲ့တည်းမှာကိုယ်တပ်ဖွဲ့ဝင်တွေစေလွှတ်ခွင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်အစည်းအဝေးတွင်ရုရှားနိုင်ငံရဲ့လုံခြုံရေးအတွက်အမေရိကန်စီကနေခိုင်မာတဲ့ဒီဝင်အမခန့်ချက်တွေကိုရအောင်လုပ်သွားမယ့်အကြောင်းအဲ့ဒီမှာနေတိုးအနေနဲ့အရှိဥရောပမှာတက်ချတာတွေနဲ့ရုရှားကိုချိန်ချောက်တဲ့လက်နက်တွေကိုနေဆက်အနီးမှာချတာတာမျိုးမလုပ်ဘဲပါဝင်တယ်လို့ရုရှားနိုင်ငံကြီးပြောခွင့်ရမာရီယာဇကာရိုဖာကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တို့လည်းအခုကြာသပတေးနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဖို့စီစဉ်ထားပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကမ္ဘာတဝန်ဒီဇင်ဘာ29ရက်နေ့ထိ COVID-19 ကူးစက်သူ281သန်းကျော်ရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ဟာလဲ 9.4 သန်းကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြပါဗယ်ဒီဇင်ဘာ29ရက်နေ့စာရင်းတွေအရအမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်သူ54သန်းနီးပါးရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ဟာလဲ 8,200 ကျော်သွားပြီဖြစ်ကြောင်းယောဂါပိုးကူးစက်သေဆုံးမှုစီးရင်တွေကိုအနီးကစောင့်ကြည့်နေတဲ့ Johns Hopkins တက္ကသိုလ်ကပြောပါတယ်ဗြိတိန်မှာတော့လွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ 38,300 ကျော်ရှိခဲ့တာကြောင့်ခုချိန်တွင်ထိနိုင်ငံတွင်းယောဂါပိုးကူးစက်သူ 12,000 ခွဲကျော်ရှိသွားပြီဖြစ်ကြောင်းဖို့ထူးနေကထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာနှစ်ကူးပွဲတော်ကာလအတွင်း COVID-19 တားဆီးကာကွယ်ရေးအတွက်တင်းကျပ်တဲ့စီးမျဉ်းစည်းကမ်းတွေကိုချမှတ်လိုက်ပါတယ်ကိုဗစ်ကူးစက်မှုပြန်လည်မြင့်မားလာတာမို့လူအများစုပြီးတော့ပါတီပွဲကျင်းပတာနှစ်ကူးပွဲတော့ကျင်းပတာတွေအပါအဝင်ကန့်သတ်ချက်တွေချမှတ်လိုက်တာဖြစ်ပါတယ်မြို့ကြီးတော်တော်များများမှလည်းညမထွက်ရအမိတ်တွေထုတ်ပြန်ထားပြီးစားသောက်ဆိုင်တွေမှာလည်းစားသုံးသူအရေအတွက်ကိုကန့်သတ်ထားပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေဟာဈေးတွေဘာသာရေးပွဲတွေနဲ့အားလိုက်ရပွဲတော့ကျင်းပတဲ့နေရာတွေမှာလူတွေစုပြုံတိုးနေတာကိုကန့်သတ်ဖို့အခက်တွေ့နေကြရပါတယ်အိန္ဒိယမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ13,000ကျော်ရှိပြီးတော့တိဆုံးသူ294ပါရှိရလို့ပြည်ထောင်စုကျောင်းမယူဝင်ဌာနကကြေညာပါတယ်ခင်ဗျာ
တင်မာမှုတွေဖြစ်နေတဲ့အိန္ဒိယနိုင်ငံကက်ရှမီးရပြည်နယ်အတွင်းအခုနှစ်ထဲအရသာတိဆုံးမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အိန္ဒိယစစ်တပ်ကတောင်းကျမ်းသူတွေနေထိုင်တဲ့နေရာတွေကိုဝန်ရောက်စစ်နှစ်မှုတွေပြုလုပ်ခဲ့တာမှာစစ်သွေးကြွ6ရောက်တိဆုံးပြီးတော့စစ်သားတဦးတိဆုံးခဲ့တယ်လို့ကက်ရှမီးတောင်ကြားဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲ Vijay Kumar ကပြောပါတယ
်2 Pakistani militant मारे गए हैं और 4 लोकल टेरिस्ट मारे गए जिस मौत के टोटल 6 टेरिस्ट मारे गए हैं और 2 M4 rifle
पाकिस्तान से तुए जवान 2 ယောက် ਨੇ ਦੇਤਾ ਗਾਂ ਜਾਈ ਮੁਹੰਮਦ ਅਫਵੈ ਵਿਨ ਸਿਤੁਏ ਜਵਾ 4 ਯੌਕ ਤੇ ਸੋਂ ਗਏ ਬਾਰੇ ਪੀ ਨੇ ਟੌਂ ਬਾਈ ਮਾ ਅਪਿਆਨ ਲਾਂ ਪਿੱਖਤ ਮੂ ਦੇ ਫਿੱਖੇ ਪੀ ਦੇ ਨਾਉ ਇੰਡੀਆ ਸਿਤਾ ਤਉ ਲੇ ਤੇ ਸੋਂ ਤਵਾ ਬਾਰੇ ਲੋ ਯੱਟਾ ਫਵੈ ਅਜੀ ਕੇ ਵਿਜੇ ਕੁਮਾ ਗਾ ਪਿਓ ਤਵਾ ਬਾ ਇੰਡੀਆ ਨੇ ਪਾਕਿਸਤਾਨ ਨਾ ਨੰਗਾਂ ਜ਼ਲੌਂ ਗਾ ਕਸ਼ਮੀਰ ਪੀ ਨੇ ਦਖੂ ਲੌਂ ਗੋ ਤਰੋ ਪੈਨ ਸਾਂ ਜਾਂ ਪਿਓ ਸੋਂ ਨੇ ਜਾ ਪੀ တစိတ်တပိုင်းစီအုပ်ချုပ်ထားကြတဲ့ဒီဒေသမှာပါကစ္စတန်ဘက်က1990ခုနှစ်တည်းကစလို့စူပူအောင်ကြမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်လို့အိန္ဒိယကဆွဆွဲပါတယ် ဒီဆွဆွဲမှုတွေကိုပါကစ္စတန်ဘက်ကညှင်းဆို့ထားပြီးသူတို့အနေနဲ့ကရှ်မီးပြည်သူတွေကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်တန်တပန်ရေးနဲ့စိတ်ပိုင်းဆိုင်ရာအရာကူညီပံ့ပိုးပေးနေတယ်လို့ပြောပါတယ်မွတ်စလင်အများစုနေထိုင်တဲ့ဒီကရှ်မီးဒေသမှာရှိနေကြတဲ့ဒေသကမဟုတ်တဲ့ရွှေပြောင်းအလို့သမားတွေအပါအဝင်လူနည်းစုဟိန္ဒူတွေနဲ့ဆစ်လူမျိုးအရက်သားတွေကိုစစ်သွေးကြွတွေကအခုနှစ်တွင်တပ်ဖြတ်ခဲ့ကြပါတယ်စီအေးရတင်းမာနေတဲ့ဒီဒေသမှာအိန္ဒိယစစ်တပ်ကလည်းဝင်ရောက်ဖမ်းဆီးမှုတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်နေပါတယ်ခင်ဗျာ
တရုတ်နိုင်ငံဟာဒေသတွင်အလုံးစုံစီးပွားရေးမေးဖက်စာချုပ် RCEP အကောင့်ထယ်ပေါ်နိုင်ရေးအတွက်ကောင်းကောင်းပြင်ဆင်လာပြီးဖြစ်သလိုမဖြစ်မနေလိုက်နာမယ့်စီကံ900တချက်ကိုလည်းပြဋ္ဌာန်းကျင့်သုံးဖို့အစဉ်သက်ဖြစ်နေပြီလို့ကုန်သွယ်ရေးဝန်ထမ်းတွေကပြောပါရယ်တရုတ်နိုင်ငံကဥဆောင်ပြီးတော့သဘောတူပြဋ္ဌာန်းချက်တွေကိုအပြီးသတ်မှာဖြစ်ပြီးတော့စာချုပ်ရဲ့အတူပြီးပြဋ္ဌာန်းချက်တွေကိုပေးပို့သွားမှာဖြစ်တယ်လို့ဒေါ်လာဆယ်မှာလည်းမဖြစ်မနေလိုက်နာကြမယ့်စီးမင်းတွေကိုအကောင့်ထယ်ပေါ်ဖို့အစဉ်သက်ဖြစ်နေပြီဆိုပြီးတရုတ်ကုန်သွယ်ရေးဝန်ကြီးဟောင်ဘင်းကပြောပါရယ်စာချုပ်အတည်ပြုပြဋ္ဌာန်းချက်တွေကိုအာဆီယံနိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊လာအို၊စင်ကာပူ၊ထိုင်းလန်းနဲ့ဗီယက်နမ်နိုင်ငံတို့ကရရှိခဲ့သလိုအာဆီယံမဟုတ်တဲ့တရုတ်၊ဂျပန်၊နယူးဇီလန်နဲ့အော်စတြေးလျနိုင်ငံတို့လည်းရရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုအောင်မြတ်တို့တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်ကရင်ပြည်နယ်မြောက်ရီခရိုင်တွင်ကရင်လက်နက်ကိုင် KNU တပ်မ6ထိန်းချုပ်ရာ4ကီကောတိသားထဲမှာ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတက်တွေကြားဒီနေ့ဒီဇင်ဘာ30ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းနှစ်ဖက်စလုံးမှာလည်းအပြန်အလှန်ဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။ဒါပြင်ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်တဲမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ကင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြောက်ဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ထားတဲ့လေးကေကော်ဒေသမှာဒီနေ့ဒီဇင်ဘာလ30ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီတပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ6ကတပ်ရင်း78ကရင်မျိုးသားကာကွယ်ရေးတပ် KNDO ဗဟိုတပ်ခွဲနဲ့ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ကစင်ဂျူတပ်ရင်းတို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာပါ၄ကီကောအမြောက်ကုန်၄ကီကောအုပ်ချုပ်ရေးမှူးရုံး၄ကီကောစာတင်ကျောင်းနေရာတွေမှာစခန်းထိုင်ထားတဲ့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမှာမနေ့အစောကြီးကတည်းကတိုက်ပွဲတွေဖြစ်နေပါတယ်စစ်ကောင်စီဘက်ကနေနေကြားဆောင် BGF တပ်တချို့လည်းပူးပေါင်းတိုက်ခိုက်တာတွေရှိသလိုဒုက္ခသည်တွေကိုနေရပြန်ဖို့လာခေါ်တာတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကပြောပါတယ
်။ဒီကိစ္စကအဲဒီမနေ့ကတည်းကဖြစ်တာတိုက်ပွဲကညတိုင်းဆက်ဆက်ဖြစ်နေတယ်ဟုတ်ကဲ့မနေ့ကအထိလည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်ဒါကဟို BGF ကလည်းဝင်ပါလာပြီ BGF ကဟိုဒီတောင်ရင်းမြစ်ကမ်းမှာဘက်ကျမ်းမှာကိုအောင်နေတဲ့ဒုက္ခတွေတွေကိုရှေ့ပြောင်းသွားဖို့ဟိုဘာလို့ဒီဘွားအေဂျင်သွားပြီးဘာမှမရှိတော့ဘူးဒီမက်တော်တနီးတို့ဘာလို့မနေလို့ရပြီဆိုတော့အတင်းလာခေါ်တာနောက်ပြီးတော့အဲ့ဒါကိုပြာရုပ်လုပ်တာပါအမှန်တော့သူတို့ထင်းချုံနေတာမဟုတ်ပါဘူ
းစစ်ကောင်စီဘက်ကတော့လေးကေကောဒေတာကိုလုံခြုံရေးရထင်းချုံနိုင်ပြီဖြစ်လို့ဒေတာကန်စစ်ပြေးဒုက္ခတွေတချို့နေရပြန်လာနေကြတယ်ဆိုပြီးဗုဒ္ဓဘူးနေ့ကသတင်းထုတ်ပြန်ပါတယ်ဒီနေ့ကြာတာပတိနေ့ဖြစ်တဲ့လေးကေကောတိုက်ပွဲအတွင်းနှစ်ဖက်လုံးအပြန်အလှန်ဖမ်းဆီးခံရမှုတွေရှိခဲ့ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကိုစစ်တပ်ဘက်ကဖမ်းဆီးခေါ်ဆောင်သွားသလိုစစ်ကောင်စီတပ်သားတချို့ကိုလည်း KNU ဘက်ကဖမ်းမိထားပါတယ်အခုလိုမျိုးမြဝတီခရိုင်နယ်ကလေးကေကောမှာတိုက်ပွဲဖြစ်သလိုဒူပလာယာခရိုင်နယ်ကကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီဘက်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေဖြစ်နေပါတယ်
ကော့ကရိတ်မှာကသူကျွန်တော်ကော့နွယ်ကနေဝင်လာရင်မျိုးဟောင်းကိုရောက်ပဲလေမျိုးဟောင်းကကျွန်တော်အရင်ကတည်းကတက်ဆွဲတာတက်ဆွဲတာဆိုစခန်းခိုင်မှာတော့မဟုတ်အဲ့အိမ်ညာကိုသူတို့တက်လာတော့ဒီဟာတိတိတိုက်ပွဲဖြစ်တယ်ကော့နွယ်ကျော်လာပြီကော့နွယ်ကိုကျော်လာပြီမျိုးဟောင်းဆိုတဲ့နေရာရှိတယ်ဒီကျွန်တော်တိုက်တုံကော့ကရိတ်ကားနံရဲ့ဒီအရှိတ်ချမ်းကြမှာပေါ့နော်အဲ့ရွာသားတွေကတော့နီးတိုက်ရနေရာကိုရှောင်ပုံးကြတာပေါ့ဟိုတိုးတဲ့တောင်ထဲမှာအဲ့လိုမျိုးအင်တော်ကြီးရှိတယ်အင်တော်ကြီးပဲကိုစီကြောင်းကြတာအဲသူတို့ဖြစ်ကြောင်းထိုးလာတော့အတက်ပွဲဖြစ်တယ
်စစ်ကောင်စီတပ်ဘက်ကခလာရ231နဲ့ခလာရ313တက်ရင်ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ6ဒူပလာယာခရိုင်တွေကတက်ရင်78နဲ့တက်ရင်29ပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ် စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဒီဇင်ဘာလ25ရက်နေ့ကတည်းကစတင်ဖြစ်ပွားခဲ့တာပါ၄ KG မြို့သစ်အတွင်းမှာခိုလုံနေတဲ့စစ်တော်အမတ်2ဦးနဲ့အကြမ်းမဖက်အာဏာပိုင်စီဒီအမ်လုထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တစ်ရက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဗုံးကျဲတိုက်ခိုက်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင
်။ထိုင်းခြေဆိုင်ထိုင်းပြည်သားသတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ချင်းပြည်နယ်သခိုင်းတိုင်းနဲ့မကွေးတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုပြောပြပေးကြပါတယ်ချင်းပြည်နယ်ထန်တလန်မြို့မှာဒီနေ့မနက်ပိုင်းကခရိယံဖျားရှိခိုးကျောင်းတကြောင်နဲ့နေ50ကျော်မီးလောင်ကျွမ်းခဲ့ပါတယ်သခိုင်းတိုင်းကကလေးမြို့နယ်မှာတော့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတို့မနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မကွေးတိုင်းထဲမှာဆိုရင်လည်းစစ်တပ်ကဝင်ရောက်တပ်ဆွဲတဲ့နှန်းခါရွာသားတဦးအသက်ခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်ထန်တလန်မြို့မှာစက်တင်ဘာလကတည်းကစလို့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပြီးနေအိမ်တွေမကြာခဏမီးရှို့ခံနေရတာမှာဒီကနေ့ဒီဇင်ဘာလ30ရက်နေ့ကလည်းနေအိမ်တွေထပ်ပြီးမီးရှို့ခံခဲ့ရပါတယ်နေအိမ်50ကျော်မီးလောင်ကျွမ်းခဲ့တယ်လို့ထန်တလန်မြို့ကန်တူကပြောပါတယ
်စစ်တပ်ကစူးရဲအားဖြင့်ပေါ့နောက်ပြန်လာရတဲ့ဆရာဒီတော့ဘယ်မှာရှိလဲဘယ်ကိုထရတော့ PDF အဖိုးတွေရဲ့စစ်တပ်ရှိတယ်ဒီတော့လည်းပတ်ရှိတယ
်မင်းဆယ်နိုင်လောက်ကမိလောင်မှုမှာနေအိမ်တွေအပြင် Assembly of God AG ခရိယံဘုရားကျောင်းလည်းမိလောင်ခဲ့ပါတယ်ထန်တလန်မြို့တွင်းမှာစစ်ကောင်စီတပ်တွေတပ်ဆွဲထားတယ်လို့ဒေသခံ CDF အဖွဲ့တွေလည်းရှိနေတာကြောင့်မကြာခဏပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေပါတယ်စတေမာလာတွေကဆောက်လို့အခုအချိန်ထိထန်တလန်မြို့မှာနေအိမ်မီးရှို့ခံရမှု10ကျင်းထက်မနည်းရှိခဲ့ပြီးနေမောင်650ကျော်မိလောင်ခဲ့ပါတယ်။မြို့ကန်တွေကတော့တိုက်ပွဲဆက်ဖြစ်ခဲ့ခြင်းကလေးကဘေးလူရမှာတင်းရှောင်နေကြတဲ့အတွက်ထန်တလန်မြို့နယ်လုံးကပြည်ရင်းဒုက္ခတွေတောင်းချီရှိနေပါတယ်
။ဟောမွန်ချီကတော့မြို့နယ်တမျိုးနယ်ကတော့တောင်းတမှာဆဲတာ။ဒါနဲ့တချို့ကဒီနယ်ကပြည်နယ်ဖြစ်ကိုသွားလူရှိတယ်။တချို့ကတော့ထန်တလန်မြို့နယ်အနေနဲ့ဆက်နေတာ။တော့ရတယ်ဒီလိုကလုံထော်ခဲ့နေတာသူကတော့သူနေကြတာ။ဒီဆိုင်ရနီးဆိုင်ရနဲ့ခလုံးနေကြတာပဲရှိ။ဘာလို့လဲခက်ခဲကြတာလဲ။အဲဒီတောင်ကြီးကတကယ်ခက်ခဲကြတာလေ
။ချင်းပြည်နယ်နဲ့ကလေးရဲ့စကိုင်းတိုင်းကကလေးမျိုးနယ်အတွင်းမှာလဲဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပါတယ်။ကလေးမျိုးနယ်တောင်ပိုင်းဟာခါလီကြီးရွာဘက်မှာထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကြောင့်မနေ့ကတနေ့လုံးနီးပါးတိုက်ပွဲပြင်းထန်ခဲ့တယ်လို့ PDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်။
မနေ့ကမနေ့စောစောပိုင်းကလေးကစပြီးတော့မှစစ်ကောင်စီတက်တရာနှာချောင်းနေတော့အနောက်ဘက်ကိုတဖြည်းဖြည်းတိုးလာတာပေါ့ချောင်းကွာနေမှာဟာခါလီပဲထိတိုးလာတာပေါ့နော်ဒီဟာခါလီနဲ့ဆွေဆိုချားမှာစပြီးတော့မှထိတွေ့တိုက်ပွဲဖြစ်ခဲ့ရောဗျ9နိုင်လောက်မှစပြီးထိတွေ့မှုဖြစ်ပါရဗျစစ်ကောင်စီတက်တီကိုဒီဟာခါလီနဲ့ရေဆိုချားမှာစတင်ပြီးဖြတ်တောက်တိုက်ခိုက်တယ်ယနေ့ပိုင်းဒီ3နိုင်4နိုင်ဖဝင်ချင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့ကတိုက်ပွဲတော့မှတော့ကျွန်တော်ပူပေါင်းတပ်ဖွဲ့တွေဘက်ကတော့အထူးကြိုက်ကြဆုံးမရှိပါဘူးဗျရန်သူစစ်ကောင်စီဘက်ကတော့15ဦးပေါင်းကျွန်တော်တို့ကြာဆုံးမယ်လို့ကျွန်တော်တ
ို့သိရပါတယ်။ PDF ကလေး CNDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ဇိုမီ PDF နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ကြတာပါ။မနေ့ကတိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့ PDF ခေါင်းဆောင်တွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဟာခါလေးကြည့်ရပဲကလေးကာကွယ်ရေးအဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ခဲ့ပြီးမဲ့အကြမ်းဆုံးမရှိဘူးလို့ဆိုပါတယ်။
လေးမှာတော့ဒီဟာခါလေးအတွက်မှာတော့ဒုံသွေးတပ်ဖွဲ့ဝင်တွေကိုအဲဒီ PDF အကြမ်းဖက်အဖွဲ့ရနေတော့ကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်။နေ့လည်း17နာရီလောက်မှပြစ်ခတ်ခဲ့တာရှိတယ်။ပြီးတော့သူတို့အနောက်ဘက်ပြန်ဆုတ်သွားတယ်။ဒီဘက်ကတော့ထိခိုက်တာရရှိနေတော့မရှိပါဘူး။
တိုက်ပွဲတွင်ချောင်းကွားနဲ့ဟာခါလေးကြီးရွာကနေရင်တချို့မီးလောင်ကျွမ်းခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့နေရာအနီးကဟာခါလေးကြီးရွာသားတွေဘေးလွရာထွက်ပြေးနေကြပြီးမပြေးဘဲကြံတဲ့ရွာသားတို့ကတော့စစ်ကောင်စီတပ်ကဖျားကြောင်းမှထိန်းသိမ်းထားတယ်လို့ဒေသခံတူကပြောပါတယ်။
မင်းရတော့လေခါခါလေးရွာထဲမှာသူတို့တရွာလုံးပြေးကြတယ်မပြေးနိုင်နဲ့ဘူးဆန်းအားရောက်ဆက်ချောက်ရောက်တော့ဗောနဒီဆရာကိုဒီဆက်ဆောင်ကြည့်ရတဲ့ရွာထဲမှာတော့သူတို့ကအကုန်လုံးခေါ်ပြီးပါဆရာကမှတိတ်ထားကြတယ်ဗောအကုန်လုံးကတော့ဆက်ရှောင်နေကြဗောနရွာထဲပြန်မဝင်ရဲ့သူ
တိုက်ပွဲဖြစ်နေတာကြောင့်ကလေးမျိုးနယ်ကနှချောင်းချောင်းကခါခါလေးရေစုံနဲ့ပန်းမွန်ချောင်းကြည့်ရွာသားထောင်ချီရလဲစစ်ဘေးလူရတိတ်ရှောင်နေရပါတယ်ဒုက္ခသည်တွေကိုကူညီပေးဖို့အတော်လေးအခက်အခဲရှိနေတယ်လို့ကလေးမျိုးလူမှုကွန်ရီဖော်ဝင်တွေကပြောပါတယ် မကွေးတိုင်းထဲမှာလည်းစစ်ကောင်စီတပ်တွေမနေ့ကစတဲ့ချခဲ့တဲ့နှက်ခါကြည့်ရမှာလူတူအသက်ခံရတယ်လို့ဒေသခံတူကပြောပါတယ်
ကျွန်တော်မျက်စိကိုယ်နဲ့မှာရွာတဲ့ဝင်တော့ဥမာပါပါညအိတ်ဆက်ဆွဲတာကြာဆက်ဆွဲတဲ့အချိန်မှာသူတို့အိမ်မပစ္စည်းတွေပါလို့အိမ်ပေါင်း40လောက်ကပစ္စည်းတွေတန်ဖိုးကြီးပစ္စည်းတွေအကုန်လုံးလူကားဝတ်တင်လာလို့ပစ္စည်းလာလို့တိုင်းမှာစစ်ပြူစစ်ကဘဲတွေဝတ်နေတဲ့အခါတော့ဒါပေမဲ့သူ56နှစ်ဥထမောင်းလို့အဲ့ဒါကိုလည်းသူတို့ပါဖို့ဒါဒီမှာပဲဒီလိုတော့နွားတာတိုက်ပေါ့ချိန်တော့မရှိသွားရည်စိတ်ဝင်လာရှင်အသေးချော့ဖယ်ကြောအဖို့တူဦးပေါ့အဲ့အတူဦးလည်းဒီလိုကရိုက်နေသွားရည်အသေးအန်တွေစိုးရင်ကြတယ်ခုဒီမှာ
ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းတို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကော်မတီအဖွဲ့တွေအပြန်အလှန်တိုက်ခိုက်မှုတွေရှိနေတယ်လို့ပြည်သူ့ကော်မတီအဖွဲ့တွေရှိနိုင်မယ်ထင်ရတဲ့နေရာတွေကိုစစ်တပ်ကနေမည်ရှင်းလင်းရေးတွေလုပ်နေပါတယ်ခင်ဗျာ
ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကမီလောင်ချွတ်မှုတွေတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အခုချေချော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီ NLD အစိုးရထိပ်ပိုင်းတာဝန်ရှိသူတွေဒီဗဟိုလုံးမှုဆောင်ကော်မတီဝင်တွေကိုထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ NLD အစိုးရလက်ထက်ကဒီမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီကအရိလိုက်စားမှု၆မှုအတွက်ထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ်။NLD ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးဟန်သာမြင့်ဒေါက်တာမျိုးညက်နဲ့ဦးသိန်းဦးတို့ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။တခြား NLD ပါတီဝင်တချို့ကိုလည်းဒီနေ့မှာပြစ်ဒဏ်တွေချမှတ်ခဲ့ပါသေးတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဦးဟန်သာမြင့်ဒေါက်တာမျိုးညွတ်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစိန်ထောင်အတွင်းတရားရုံးကနေဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာပြစ်ဒဏ်ချခဲ့တယ်ဆိုတာကိုသူတို့ရဲ့ရှင်းလင်းရေးကအတည်ပြုပါတယ်။သူတို့၃ယောက်စလုံးဟာစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်း NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ကဖေဖော်ဝါရီလ9ရက်နေ့၁3ရက်နေ့တွေမှာထုတ်ပြန်တဲ့ကြေညာချက်နှစ်ခုကြောင်းအများပြည်သူတင်းငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှု905ခါခွင်နဲ့၃ယောက်စလုံးကိုတရားစွဲထားပြီးတော့အခုထောင်နဲ့နှစ်နှစ်စီချခံရတာဖြစ်ပါတယ်။ NLD ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုလည်းဒီကနေ့မှာပဲထောင်နဲ့ဆက်ရှင်နဲ့ထက်ချပါတယ်။သူတူတဲ့အပေါ်ဆွဲထားတဲ့အာဂရိလိုက်စားမှု၃မှုနောက်တခြားတိုင်းဝန်ကြီးတွေနဲ့ပူးတဲ့ဆွဲဆိုထားတဲ့အာဂရိလိုက်စားမှု၃မှုစုစုပေါင်း၆မှုအတွေ့တမှုကို၃နှစ်စီထောင်ချခဲ့တာလို့သူရှင်တွေကပြောပါတယ်။ဒေါက်တာအောင်မိုးညိုဟာပုံမှန်905ခါခွင်နဲ့ပြီးခဲ့တဲ့ဇွန်လကထောင်နဲ့နှစ်နှစ်ချခံထားရပြီးဖြစ်တာကြောင့်အခုဆိုရင်စုစုပေါင်းထောင်နဲ့20ရှိသွားပါပြီ။ NLD ဆိုရလက်ထက်မကွေးတိုင်းလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးစောက်လုံရေးဝန်ကြီးဦးတင်ရွယ်ဦးနဲ့တိုင်းလွတ်တော်ဥက္ကဋ္ဌဦးတာတို့ကလည်းထောင်နဲ့တွေချခဲ့တဲ့အကြောင်းရှင်းနေကပြောပါရစေ။
ကျွန်တော်တို့အမှုတွေအသတိလိုက်စားမှုတိုက်ပွဲကြီးနဲ့90နဲ့ဆွဲတဲ့အမှုရှင်းမှုဆဲတာနော်။ဒေါက်တာကြီးဦးဒေါက်တာအမိုးညိုက၆မှုသူ့ကို၃နှစ်စီချပလိုက်ပါလေ။ဒေါက်တာကြီးအမိုးညိုဝီးတုတ်က၆မှုရှိတော့17နှစ်ပေါ့။ဒေါက်တာခင်မောင်အေးက၃မှုရှိတော့9နှစ်ပေါ့။နောက်တကဝင်းကြီးဦးတင်ရွယ်ဦးက၄မှုရှိတော့သူက17နှစ်ပေါ့။နောက်ပြီးတော့တိုင်းတက်တော်ဥက္ကဋ္ဌဦးတာက၂မှုရှိတော့6နှစ်ပေါ့။ဒီနေ့မနေ့ကစေနာကြီးမှာမိတ်ဆက်ပါတယ်ခင်ဗျာ။အင်္ဂါရှင်ကတော့ဝင်းကြီးချုပ်ဒေါက်တာအမှုညူရဲ့ဒေါက်တာကွန်ကြီးဒေါက်တာချင်မောင်ကြီးရဲ့ဦးတင်နေဦးရဲ့ဝင်းတော်ဦးတင်နေဦးရဲ့သူကယူကံဝင်တော့ဦးဝင်လို့ဦးရဲ့လို့ပြောတာ။ဘုဒ္ဓါကတော့သူကတော့ယူကံဝင်မယ်လို့တော့ပြောတယ်လေ
။ဒေါက်တာအမှုညူတူတဲ့အပေါ်အာဂရိလိုက်စားတယ်ဆိုပြီးဆွဆွဲခဲ့တာကတော့ဂျန်ကိုစီဆိုင်မြေနေရာအတွက်လေယာဉ်မြေသုံးဆွဲခွင့်ရဖို့အေရင်အုပ်စုဥက္ကဋ္ဌဦးချစ်ခိုင်တို့အဖွဲ့ကNLD အတွက်အလှူငွေကျပ်3,500ပေးတာကိုလက်ခံတယ်ဆိုတဲ့အမှုတမှု။နောက်မကွေးတိုင်းပညာရေးကောလိပ်မှာသုံးထက်ဆောင်နဲ့စာတင်ဆောင်စောက်ဖို့တင်တာမအောင်တဲ့ကုမ္ပဏီကိုလုပ်ပိုင်ခွင့်ချပေးခဲ့တယ်ဆိုတဲ့ကိစ္စအတွက်အမှုနှစ်ခုဖြစ်ပါတယ်။ဒီအမှုသုံးမှုအပါအဝင်ဒေါက်တာအောင်မိုးညိုကိုစစ်ကောင်စီကအာဂရိလိုက်စားမှုစုစုပေါင်း9မှုနဲ့လည်းတရားစွဲထားပါတယ်
။ကြော်စိုးသတင်းမရှိကြောင်းလည်းဒီလိုဘက်ကလည်းဆက်ဆူထားတာရှိပါတယ်။နောက်တစ်ခါဒီလိုကိုယ်တိုင်ပေါ့နော်ဒါဝင်းကျုပ်ပါဝင်ဆက်ဆူခံရတဲ့ဒီသူကပေါ်ဝင်ကြီးအရာဒီကျော်စောတင်းအရိလေးစားတဲ့ကျော်စောတင်းမရှိတဲ့အကြောင်းနောက်တခါကျွန်တော်တို့ဒီသိင်းကြီးငွေကြေးနင်းလာတဲ့ဆိုတော့ငွေကြေးလေးနဲ့ပတ်သက်လို့လေသိင်းကြီးရမိခြင်းမရှိတော့တော့အဲ့လိုတော့ဆက်ဆူထားတာပါပဲခင်ဗျအဲ့ဒါတော့ကျွန်တော်ဥပဒေချက်လိုက်နဲ့ကျွန်တော်တို့ကဒါဟိုအယူခံဝင်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်နော်အယူခံမှာကျွန်တော်တို့အမင်းကဘယ်လိုချတာမချတာကျွန်တော်တို့ဘိုင်းမို့ကျွန်တော်တို့ကတော့ဥပဒေချက်လက်အကြီးသူ ਇਹ ကျတဲ့အကြောင်းပြန်ဆက်လက်ပြရဆိုရင်တော့အယူခံဝင်တဲ့နယ်လို့ပဲကျွန်တော်ကဟိုပြောလို့ပါလေ
ဒ ဒေါက်တာအောင်မွန်းညူဟာတဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုရဲဆဆွဲချက်နဲ့အမှုနှစ်ခုအပြင်ရွေးကောက်ပွဲကာလမလျော်ဩဇာသုံးပြီးမဲအလွဲသုံးစာလုပ်တယ်လို့ဆဆွဲခံရပြီးတော့ရာဇသက်ကြီးပုံမှန်181စာလုံးနဲ့လည်းတရားစွဲဆိုခံထားပါရဲ့ရှင်
ဒေါက်တာမွန်းညိုပါဝဲ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တချို့ထောင်ဒဏ်ချမှတ်ခံရတာနဲ့ပတ်သက်ပြီးတော့မက်ခင်ဖြူရီပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့ပြည်သူချစ်တဲ့နာမည်ကျော်အမှုပညာရှင်တချို့လည်းထောင်ဒဏ်ချမှတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာကြော်ကြားတဲ့အမှုပညာရှင်တွေဖြစ်တဲ့အိန္ဒြာကျော်စင်း PDU လူမင်းရဲတိုက်ဒေသရှင်ပူပူစောဖူခွားနဲ့ influencer တယောက်ဖြစ်တဲ့ beauty blogger ဝင်းမင်းသန်းတို့ကိုဒီနေ့ဒီဇင်ဘာ30ရက်နေ့မှာအလုတ်ချမ်းနဲ့ထောင်ဒဏ်3နှစ်စီအသီးသီးချလိုက်ပါတယ်။အများပြည်သူအထိတ်အလန့်ဖြစ်စေအောင်လုပ်မှုမမှန်သတင်းဖြန့်မှုအစိုးရဝန်ထမ်းတွေပြစ်ဒဏ်ကျူးလွန်အောင်စီရင်မှုစတဲ့ဆဆွဲချက်တွေနဲ့ရာဇဝတ်ကြီးပုံမှန်55ကကြီးအရာပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဆက်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့ကြတဲ့နာမည်ကျော်အမှုပညာရှင်တွေကိုအင်းစိန်ထောင်တွင်အထူးတရားရုံကဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာထောင်ဒဏ်ပြစ်ဒဏ်အသီးသီးချမှတ်နေတာဖြစ်ပါတယ်။ရုပ်ရှင်သရုပ်ဆောင်အိန္ဒြာကျော်စင်၊ PDU လူမင်းရဲတိုက်၊ဒေသရှင်ပူပူနဲ့စောဖိုခွာ Beauty Blogger တို့ဖြစ်တဲ့ဝင်းမင်းတန်းတို့ကိုပုံမှန်505ကကြီးနဲ့ထောင်ဒဏ်ချမှတ်တယ်လို့အမှုပညာရှင်တွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေတူကပြောပြပါတယ်
။ကိုရဲတိုက်ပေါ့နော်။ကိုရဲတိုက်နောက်တစ်ခါကိုလူမင်းနောက်ဟိုပြည်ဦးစောဖို့ခွာအင်ဂျွာကျော်စင်နောက်တစ်ခါပူပူမဝင်းမင်းတန်းအာလုံးကဒီငါငါတက်ကလေးအတွက်အလုံးနဲ့ထောင်တန်း၃နှစ်စီချပါတယ်မဝင်းမင်းတန်းကတော့စက်ခွန်တိမတရားလို့တိတ်ဝင်စက်ခွန်တိပါတော့တိုက်ဟာတက်ကတော့တန်းမျိုးချက်တောင်းရိုက်တယ်လို့ပြောရပါတယ်
905ကကြီးဆိုတာကတော့ဆီယနာသိမ်းပြီးဖေဖော်ဝါရီလ14ရက်နေ့မှာစစ်ကောင်စီကနေပြင်ဆင်ခဲ့တဲ့ရာဇသက်ကြီးဥပဒေဖြစ်ပါတယ်။အများပြည်သူအထိတ်အလန့်ဖြစ်စေအောင်လုပ်မှုမမှန်သတင်းဖြန့်မှုအစိုးရဝန်ထမ်းတွေပြစ်ဒဏ်ကျူးလွန်အောင်စီရင်မှုစတာတွေလုပ်ရင်ရာဇသက်ကြီးပုံမှန်905ကကြီးနဲ့ပြစ်မှုမြောက်တယ်လို့ပြောထားပါတယ်။ဒီကနေ့ထောင်ချခံလိုက်ရတဲ့အမှုပညာရှင်တွေဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်လမ်းမော်ထွက်ဆန္ဒပြမှုတွေမှာပူပေါင်းပါဝင်ခဲ့ကြသလိုအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအန်လှုပ်ရှားမှုတွေကိုလည်းလူသိရှင်ကြားထောက်ခံခဲ့ကြသူတွေဖြစ်ပါတယ်။တရုတ်ဆောင်လူမင်းဟာမက်စလာထဲမှာဖမ်းဆီးခံခဲ့ရတာပါ။တရုတ်ဆောင်ရဲတိုက်ပြည်တီဦးနဲ့အိန္ဒြာကျော်စင်တို့ကတော့ဧပြီလမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တရုတ်ဆောင်ရဲတိုက်အယူခံဝင်နိုင်ဖို့ကိုတော့မိသားစုနဲ့တိုင်ပင်ပြီးမှလှုပ်သွားမယ်လို့ရှင်တွေကပြောပါတယ်။တရုတ်ဆောင်ရဲတိုက်ကတော့ပုံမှန်905ကကြီအပါအဝင်မွေးဇေဝနဲ့စိတ်ကိုပြောင်းလဲစေသောဇေဝများဆိုင်ရာဥပဒေပုံမှ16ခန်းငယ်နဲ့လည်းမယန်းကုန်းမြို့နယ်တရားရုံးမှာအမှုဖွင့်ထားပါတယ်။အခုလိုမျိုးနိုင်ငံကျော်အမှုပညာရှင်တွေကိုရာဇသက်ကြီးပုံမှ95ကကြီးနဲ့တရားစွဲဆိုပြီးအဲ့ဒီပုံမှရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့အလုံနဲ့ထောင်နဲ့3နှစ်စီချမှတ်မှုအပေါ်မှာအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေကအခုလိုတုံ့သက်ပါတယ
်။အဲပြောရင်တော့ဒါဒီပုံမှပေါ့လေ95ဒက်စာကြီးအတွက်ဒါရခိုင်သားတွေအမြင့်ဆုံးပြစ်ဒဏ်ပါပဲအမြင့်ဆုံးပြစ်ဒဏ်မဲ့ဆိုအမှားတော့ကျွန်တော်ဥပဒေရဲ့သဘောကတော့ဟိုဒီလိုမျိုးအားလုံးကိုတပြေးညီအမြင့်ဆုံးပြစ်ဒဏ်ဆထားတဲ့စာရင်သူ့ရဲ့ဒီအမှုတစ်ခုရင်းစီအလိုက်ဒီတရားခွင်မှာစစ်ဆေးပေါ်ပေါက်တဲ့အတိုင်းပဲဒါချမှတ်မယ်ဟိဆိုရင်တော့ဒါပို့ပြီးပြင်ရမှာပေါ့လေအခုတော့ဒါအားလုံးနေသားတော့ဒါအဓိကအဖြစ်ဒီဆန္ဒပြဒိဋ္ဌိကြောင်းဒီမှာပါလို့ပါဝင်လို့လို့ကုပေါင်းလို့ဒီသဘောနဲ့ခြားတာဆိုတော့တော့မင်းဆိုနည်းနည်းပြည်ထောင်ကတော့ပူပြီးညားနေတဲ့သဘောတော့ရှိတာပေါ့နော်ဟိုပြည်မှုနဲ့ဆိုင်တဲ့ပြည်ထောင်ပူညားနေတာပေါ့တချို့ဒီအစားတရားယုံနေပေါ့နန္ဒလေးကိုဘာလို့ပဲမှဆိုရင်ညနေတူတနေ့တူခြားတယ်ခြားတဲ့အခါကျတော့အဲ့တော့ဆိုရင်တော့ဟိုတင့်နေနေမြဖြစ်နိုင်တာပေါ့အခုကတော့အားလုံးကျန်နေတဲ့ဘုံမျိုးပဲအမြင့်ဆုံးပြည်တယ်ချမှတ်လိုက်တယ်ဆိုတော့နည်းနည်းတော့ပြည်တယ်ချမှတ်ပုံကနည်းနည်းများတယ်လို့ဒီလိုတော့မြင်ပါလေ
။ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြပွဲတွေမှာအမှုပညာရှင်အများအပြားလူသိရှင်ကြားပါဝင်ခဲ့ကြပြီးတော့တချို့ကတော့အခုလိုဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။တချို့ကတော့အခုချိန်ထိထွက်ပြေးတိမ်းရှောင်နေကြသလိုတချို့ကလည်းဆီယနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာဆက်ပြီးတော့ပါဝင်နေကြပါတယ်ရှင်။
င်းတော်ကျော်စင်ပြည်တည်ဦးလူမင်းအပါဝဲနာမည်ကျော်အမှုပညာရှင်တချို့ထောင်ဒဏ်ချမှတ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အိမ်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်ကောင်စီကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးအပြစ်ပေးဖို့အချိန်ရောက်ပြီလို့သုံးသပ်ကြပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ကမ္ဘာတော်ကိုအလွဲသုံးစားလုပ်ပြီးစစ်အာဏာရှင်စနစ်တိဆောက်တာဟာမြန်မာစစ်ကောင်ဆောင်ဘက်ရဲ့ဓလေ့ထုံးစံလို့ဖြစ်နေပါတယ်ဒီအစင်လာကြောင့်စေကောင်းဆောင်ပိုင်းဟာသူတို့လိုချင်တာမရရင်အာဏာသိမ်းပြီးအနိုင်ကျင့်ဖို့သာစိတ်ကူးကြပါလေဒီတခါတော့အနိုင်ကျင့်တာကိုခုခံတွန်းလှန်တဲ့ပြည်သူ့ຫນွေဦးတွန်းလှန်ရေးနဲ့ထိတ်တိုက်တွေ့နေရပါပြီကလိန်စေညာစင်နဲ့စေကောင်းဆောင်ရဲ့ပြောဆိုချက်တွေကိုယုံကြည်လက်ခံဖို့နိုင်ငံအတော်များများမှာအခက်အခဲရှိလာပါလေဒါပေမဲ့နိုင်ငံတကာဥပဒေအရအရေးမယူနိုင်သေးတာစေကောင်းဆောင်တွေအကြိုက်ဖြစ်နေပါလေဥပဒေအရအရေးယူလို့စစ်ကောင်စီပြုတ်ကျသွားမှာမဟုတ်ပေမဲ့နိုင်ငံတကာအတိုင်အဝန်းကလက်မခံဘူးဆိုတာကိုပြတ်တဖို့လိုအပ်တယ်လို့ယူဆရပါတယ်။ဒါကြောင့် Chris Gunness ဦးဆောင်တဲ့လန်ဒန်အခြေစိုက် MAP မြန်မာအရေးအဖွဲ့ကစစ်ကောင်စီကိုအရေးယူဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုကြောက်ထားပါတယ်။ ICC ကိုလက်ခံကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအကြောင်းကြားပြီးပါပြီ။NUG ရဲ့လုတ်ပိုင်ခွင့်ကို45 rights အဖွဲ့ကလည်းတင်ပြထားပါတယ်
။မြန်မာပြည်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့အတွက် NUG အမျိုးသားညီညွတ်ရေးအစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုစီရင်ပိုင်ခွင့်ပေးနိုင်ပါတယ်။ ICC ကိုရောမဥပဒေအရဖွဲ့စည်းထားတာမို့ရောမဥပဒေအရ ICC ကိုစီရင်ဆုံးဖြတ်ခွင့်ပေးကြောင်းNUG အစိုးရကအကြောင်းကြားခြင်းအဖြစ်အရေးယူနိုင်ပါတယ်။နောက်တနည်းကတော့ရောမစာချုပ်ကို NUG ကလက်မှတ်ထိုးပြီးအရေးယူအောင်ဆောင်ရွက်တာဖြစ်ပါတယ်။ ICC တည်ထောင်တဲ့2002ခုနှစ်နောက်ပိုင်းအမှုတွေကိုအရေးယူနိုင်ပါတယ်။ရောမစာချုပ်ကိုသဘောတူကြောင်ဖော်ပြတဲ့စာရွက်စာတမ်းကို NUG အစိုးရကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုပေးအပ်ရပါမယ်။လက်ခံနေဆိုရင်မြန်မာဟာရောမစာချုပ်ဝင်ဖြစ်လာတာမို့စစ်ကောင်စီကိုအရေးယူနိုင်မှာဖြစ်ပါတယ်စစ်ကောင်စီရဲ့မဟာမိတ်ရုရှားနဲ့တရုတ်ဟာရောမစာချုပ်ဝင်နိုင်ငံတွေမဟုတ်တဲ့အတွက်ကန့်ကွက်နိုင်စွမ်းမရှိပါဘူ
းမြန်မာစစ်ကောင်ဆောင်တွေလက်နဲ့အားကိုးပြီးထင်ရှားဆိုင်နေတာကိုအရေးယူဖို့အတွက်ရဲရဲဝုန်းဝန်းလှုပ်ဆောင်ဖို့လိုတယ်လို့45 rights အဖွဲ့ကဆိုပါတယ်အရင်ကရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့တုန်းကနိုင်ငံတကာအပိုင်အဝန်းကထိထိရောက်ရောက်အရေးမယူနိုင်ခဲ့လို့အခုလိုအရက်သားတွေကိုတတ်ပြတ်နေတာဖြစ်ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့စစ်ရာဇဝတ်မှုနဲ့လူမျိုးအုပ်စုလိုက်တတ်ပြတ်မှုကိုစစ်ဆေးအပြစ်ပေးတဲ့တခုတည်းသောကမ္ဘာတရားရုံးဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်စစ်တပ်ဘက်ကရှင်းနေလိုက်ပေးခဲ့တဲ့ ICJ နိုင်ငံကတရားရုံးကတော့ရာဇဝတ်မှုကိုကျူးလွန်သူကိုစီရင်ပိုင်ခွင့်မရှိပါဘူး ICC ရာဇဝတ်ခုံရုံးကသာစီရင်နိုင်ပါတယ်အမှုအလုံးကို prosecutor လို့ခေါ်တဲ့တရားထိုင်ရုံးကအရင်ဆုံးစစ်ဆေးရပါတယ
် NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာပြည်ကိုကိုးစားပြုတဲ့အစိုးရဖြစ်ပါတယ်စစ်ကောင်စီကိုတပြည်လုံးကလက်မခံနိုင်ကြောင်းဆန္ဒပြပွဲတွေ လက်နက်ကင်တိုက်ပွဲတွေနဲ့ပြသနေပါတယ်လက်နက်အားကိုပြီးအကြမ်းဖက်တဲ့စစ်အုပ်စုကိုကုလသမဂ္ဂမှလက်ခံတဲ့အစင်လာမရှိပါဘူးတာလီဘန်အကြမ်းဖက်အုပ်စုကိုအာဖဂန်နစ္စတန်နိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိမတ်မပြုပါဘူးအလားတူပဲစစ်ကောင်စီကိုယ်စားလှယ်ကိုအတိမတ်မပြုပဲဦးကျော်မိုးထွန်းကိုမြမကိုယ်စားလှယ်အဖြစ်အတိမတ်ပြုထားပါတယ် NUG ကိုပြင်သစ်စီးနှိမ်လွှတ်တော်ကအတိမတ်ပြုထားပြီးဥရောပပါလီမန်ကတော့ NUG ကိုရောလွှတ်တော်ကိုစားပြုကော်မတီ CRPH ကိုပါအတိမတ်ပြုထားပါတယ်
ဒါကြောင့်မို့ ICC မှာစစ်ကောင်စီကိုရာဇဝတ်မှုနဲ့အရေးယူဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှလုတ်ပိုင်ခွင့်အပြည့်အဝရှိပါတယ်။ရောမဥပဒေစာချုပ်ကိုလက်ခံကြောင်းကုလသမဂ္ဂအထွေထွေအတွင်းရုံးမှုရုပ်စီကို NUG ကအကြောင်းကြားလွှာပို့ပေးရပါလိမ့်မယ်။အကြောင်းကြားလွှာကိုကုလသမဂ္ဂစာချုပ်ဌာနကစစ်ဆေးရပါတယ်။ NUG ဟာမြန်မာနိုင်ငံကိုကိုစားပြုမပြုကုလသမဂ္ဂကစစ်ဆေးတဲ့သဘောပါပဲ။ယောမစာချုပ်ဥပဒေကိုလက်ခံတဲ့နိုင်ငံတွေပေါင်းဝင်းတဲ့နိုင်ငံစုံညီလာခံကနိုင်ငံတိုင်းရဲ့ကိုယ်စားလှယ်ကိုစစ်ဆေးပြီးအတည်ပြုရပါတယ်။ဒီနေရာမှာယောမစာချုပ်ဝင်နိုင်ငံတွေဟာကန့်ကွက်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့ NUG ကိုကန့်ကွက်ဖို့အလားအလာမရှိပါဘူး။စစ်ကောင်စီအလိုတော်ကြီးတွေဖြစ်တဲ့ရုရှားတရုတ်နဲ့အာဆီယံနိုင်ငံအချို့ဟာယောမစာချုပ်ဝင်မဟုတ်တဲ့အတွက်ပြောပိုင်ခွင့်မရှိကြပါဘူး။ဒါကြောင့်NUG အနေနဲ့ ICC မှာစစ်ကောင်စီကိုအမှုစစ်နိုင်အောင်မနေ့အမြန်ဆောင်ရွက်သင့်တယ်လို့45 rights အဖွဲ့ကဆိုပါတယ် NUG အစိုးရလိုအပ်တဲ့ဗန္ဒာရေးနဲ့အတက်ပညာကိုကုလသမဂ္ဂကထောက်ပံ့သင့်တယ်လို့လည်းဆိုပါတယ်စစ်ကောင်စီဟာအပယ်ကံရာဇဝတ်သားဖြစ်ကြောင်းနိုင်ငံတကာဥပဒေအရတက်သေးပြဖို့အချိန်ရောက်လာပြီဖြစ်ပါတယ်ခင်ဗျာ
ဝန်ခင်ပတ်စင်တင်ဆက်တဲ့မြမရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့လာမယ့်နှစ်သစ်ကျမရေးတန်ဋိဌာန်အကြောင်းပြောထားပါတယ်ကိုဗစ်ကနဲ့နှစ်သစ်နှစ်ခါကူးလာရတာအပြင်ဆရာနာသိန်းလိုင်းအောင်ဒီအခုနှစ်သစ်မြန်မာနိုင်ငံမှာတာမန်ထက်ပိုတဲ့တန်ဋိဌာန်တွေလိုနိုင်တယ်လို့ကျမရေးပညာရှင်တွေကဆိုပါတယ်ဟုတ်ဆက်မြဲမှုမြန်လုံးနဲ့ COVID-19 မျိုးကွက်သစ် Omicron ကိုမြန်မာနိုင်ငံနဲ့စကြုံလာရခြင်းလည်းဖြစ်တာမို့အဓိကဘယ်လိုတန်တိထန်တွေချဖို့လိုပါလဲဒီကြောင်းကိုတော့ Australia ခြေဆိုင်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးနဲ့မြန်မာစစ်တပ်ကတို့ရဲ့ဂုဏ်သူဆောင်ပါမောက်ခဒေါက်တာ Raymond တင့်ဝေကိုကိုဝင်းမင်းကမိမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာ Raymond တင့်ဝေခင်ဗျာကျွန်တော်တို့ဒီ COVID-19 လိုက်တော့မနစ်ကရောဒီနှစ်မှာပေါ့နော်နှစ်သစ်ကူအတွက်ဒီအရင်ပုံမှန်သတိထံတွေနဲ့မလုံလောက်တော့ဘဲနဲ့ဖြစ်လာချိန်မှာဒီနှစ်မြန်မာနိုင်ငံမှာကဆရာနာသိန်းတဲ့ဒီနိုင်ငံလှိုင်းကြီးပါထိလာတာမို့ရုပ်ပိုင်းရောဒီစိတ်ပိုင်းပါပေါ့နော်ကျန်းမာရေးကိုခံကောင်းဖို့အတွက်ဆိုရင်ရှင်းနှစ်နှစ်သစ်အတွက်ဆရာကြီးဘယ်လိုအကြံပြုချင်လဲ
2021ခုနှစ်မှာဖြစ်ခဲ့တဲ့ဒီ military coup ဆရာနာသိန်းဖြစ်နေတဲ့အစီအစဉ်ဖြစ်တဲ့ကိုဗစ်ကကဘေးအပြည့်ရတဲ့ပတ်သက်ပြီးဘယ်လိုဆိုးသွားလာလဲဒါတွေရဲ့နောက်ဆက်တွဲကျွန်တော်ပြည်သူတွေဘယ်လိုခံစားနေရလဲဒါတွေဟာအင်တာအရေးကြီးတဲ့အချက်တွေဖြစ်2021မှာဖြတ်သန်းခဲ့ရတာပေါ့လေအဒီကိစ္စကိုကျွန်တော်မဆွေးနွေးခင်မှာပဲပထမဆုံးအချက်တွေနဲ့မနေ့ကဒီချိန်တော့ပေါ့ဗျာဒီ program မှာ New Year Resolution နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအထူးကြီးယောဂကုအသေး GP Society အတွေ့အကြုံလည်းဖြစ်ပြီးတော့ကျမကြီးပညာပေးအခမ်းအနားတွေမှာရှိတဲ့ contribute လုပ်ခဲ့တဲ့ဒေါက်တာဦးမြင့်ဦး GP အချိန်မတန်မီ COVID ရောဂါကြောင့်ပဲကျွေးလွတ်ဆော်ခဲ့ရတာအတွက်အထူးသတိရဝန်ကြီးချုပ်ကိုပြောလိုပါတယ်အလားတူပဲ COVID ရောဂါနဲ့အသက်ဆုံးမသွားခဲ့ရရှာတဲ့ဤသူတွေနဲ့မလိုအပ်ဖဲဆော်ပြခဲ့တဲ့အာနာသိမှုရဲ့နောက်ဆက်တွဲအဖြစ်ဤသူတရားလုံးခံစားနေခဲ့တဲ့ဒုက္ခဒုက္ခတဲ့ trauma တွေစိတ်ဓာတ်ရသင်ခံစားမှုတွေအတွက်အထူးစိတ်ကောင်းကြောင်းဤသူတွေရဲ့resilience ကိုခေါ်တဲ့ခန္ဓာကြီးအစွန်းတက်တီရှိမှုနဲ့ဒီဒုက္ခတွေကိုဒစိမ့်မှန်မှချက်ညက်ခံတိုးလှန်နေတာကိုတွေ့ရလို့လေခွန်ကြီးမိကြောင်းချီချူးကြောင်းကျွန်တော်အထူးဆုပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဘလို့ကျမ်းမာရေးတန်ဋိဌာန်မျိုးကိုအကြံပြုချင်လဲဆရာ
ဒီ new year resolution ချက်မှတ်တယ်ဆိုတော့အစဉ်လာအဖြစ်အင်တာကောင်းပါတယ်မိမိရဲ့ဒီကိုကြီးဆောင်ရွက်နေတဲ့အချက်တွေအကောင့်ထဲပေါ်နေတဲ့အချက်တွေကိုချက်မှတ်ဖို့ပဲလိုပါတယ်အောင်မြင်အောင်ဒစိမ့်မှန်ဆောင်ရွက်နေဖို့ကအရေးကြီးပါတယ်အဲ့တော့ကိုယ်ပအောင်ပြင်တဲ့ဘလို့ဆောင်ရနေတဲ့ resolution တခုချမှတ်ဖို့မသင့်တော့ပါဘူးမိမိလုံဆောင်တဲ့ဆောင်ရနေတဲ့အတိုင်းကတခုချမှတ်ပြီးတော့ဖြည်းဖြည်းဒီကနေပြီးတော့ နှစ်ကုန်မှာဘလောက်တိုင်းတာတိကိုဆောင်ရွက်နိုင်မယ်ဆိုတော့ခံမှန်းပြီးတော့စနစ်တကျဆောင်ရွက်ဖို့လိုတာပေါ့ဒီနှစ်မှာကြတော့အထူးသဖြင့်ခုနပြောသွားလို့ပေါ့လေ2010တခုမှာကျွန်တော်ဆုံးရှုံးခဲ့တဲ့ကြော်လင့်ချက်တွေလူလူတွေက collective trauma နော်စုပေါင်းပြီးတော့ဒီစိတ်တန်ရာတင်းမှုကြီးကိုအချိန်နဲ့ခံစားနေရတယ်လူငယ်လေးတွေပညာသင်ခွင့်မရှိတော့ဘူးအလုပ်ကံကြီးမရှိတော့ဘူးတော်တော်များများလည်းထွက်ပြေးတိတ်ချောင်နေရတယ်အလုပ်လက်မဲ့တွေဖြစ်နေတယ်အာသူတို့ကျန်းမာရေးချို့တယ်စိတ်ကြေးရမှာပြိုကွဲပြီးတော့တချို့ဆိုလို့ရှိရင် a sense of hopelessness ဘလို့မှပြိုလဲချက်ကမရှိတော့ဘူးဆိုပြီးတော့ဆုံးသွားတဲ့အထိခံစားနေရတယ်နောက်ကိုဒါမဲ့ music ကြီးအထိကိုထိပါလာတယ်ဆိုတော့ကျွန်တော်ကမ္ဘာ literature တွေမှာအများကြီးတွေ့ရပါတယ်ဒါဒီဒုက္ခဆိုးရေကို2020မှာဒီအရေးကိုလူနောက်ရေးပြည့်မိမိတို့တအားသဖြင့်ဘယ်လိုဆောင်ရွက်ချင်လဲဘယ်လိုဆောင်ရွက်ပါဝင်နေကောင်းမယ်ဆိုတော့ကိုစဉ်းစားဖို့ဆိုတော့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီလက်တွေ့ဘာလို့အကြံပြုချင်လဲဆရာ
ဒီ New Year Resolution မှာ COVID ကာကွယ်ရေးအတွက်ကအင်မတန်အရေးကြီးပါတယ်နံပါတ်1အနေနဲ့ကာကွယ်ရေးဟာကုသရေးနဲ့ပို့ပြီးတော့အရေးပါတဲ့အတွက်ကြောင့်ကာကွယ်ရေးမှာတကူရေးတန်ရှင်းရေးတို့ Hand Sanitization တို့ Social Distancing တို့မလိုအပ်တဲ့ပြုစုဖို့ဒီမလိုဘူး Face Mask တို့အရေးကြီးတယ်လို့နောက် Immunityခန္ဓာရေအားလိုဝဘူတယ်လေဘလို့နေထိုင်ရမယ်။နော် exercise တို့ for nutritious food is how really a diga ဖြစ်တယ်လို့ဒီ immunization ကအ evidence based ပေါ်လာမှာပေါ့လေ။ကာကွယ်ရေးတဲ့ရေးပါတယ် COVID vaccine ကိုတက်နေတဲ့လောက်လက်ချင်းထိုးဖို့ပြီးလို့ရှိရင်တတိယ vaccine ကိုလည်း booster တို့ဖြစ်ထိုးတယ်ပေါ့။ဒါလည်းပဲပြောတာပြောရတယ်ဒီမှာပြည်အနေထားနေတဲ့ resource မရှိတာတို့မရတဲ့အနိုင်ရှိပါတယ်။ဒါပေမဲ့ဒီ resolution မှာတော့ဒီအရာအရေးကြီးတယ်ဆိုတာကိုကျမတို့လိုပါတယ်အဲ့ဒီမှာဒီလူတွေတကူစီးပွားရေးအတွက်ချိုးတဲ့တော့ဘယ်လိုကူညီပေးတယ်လဲထွက်ပြေးပို့ဆောင်နေတဲ့ဒီ displaced people တွေ refugee တွေကိုဘယ်လိုကူညီပေးနိုင်မလဲဒီကလေးလူငယ်တွေမိမိတို့ရဲ့လူရင်းစစ်တွေကြောက်ဆုံးနေတဲ့ကလေးတွေကဆောင်ရွက်ချက်တွေကိုဘယ်လိုဆောင်ရွက်ပြီးကူညီပေးနိုင်လဲဒါကတော့ကျွန်တော်ကဘယ်လိုကူညီနိုင်မလဲဆိုရင်ကျန်တဲ့လူကတော့တတ်နိုင်သလောက်အလူငွေကောက်ခံပြီးတော့ပို့ပေးတာအဲ့ဒါတို့ကျွန်တော်တို့ထောက်ပံ့ပေးတာကိုတို့နဲ့တနိုင်တပိုင်ပေါ့လေလုပ်ပေးနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပြောလင့်ချက်မဲ့ကုန်ကြတာပေါ့နော်အဲ့ဒီအတွက်ကိုဆရာကြီးဘယ်လိုစိတ်ထားထားပြီးဖြတ်သန်းမှုဆရာအချက်ပြချင်လဲ
ဒီစိတ်အားတို့တက်ကြွလာအောင်အားပေးရလေအဲ့တော့ကနေတဲ့လူကတက်တဲ့ဘက်ကနေပြီးတော့တန်ပိုးပေးဖို့ကျွန်တော်ဆိုတော့ဟိုအရင်အရင်တည်းကတော့ New Year Resolution ဆိုတာကတော့အချိန်ကြာတဲ့ဟိုအချက်တွေပေါ့လေကျမကြီးပူကောင်းအောင်ဒီနေ့တော့ငါစိတ်တော်တော့ပြင်ညာနေပြီစိတ်တော်ချင်မကောင်းဘူးလို့ဆရာဝန်ကြီးကပြောတယ်အနောက်ဒီမှာတော့ငါစိတ်တော်တော့ဖြတ်မယ်ပေါ့လေဒီတိပြဖြတ်လို့လည်းလွယ်တော့မဟုတ်ဘူးအဲ့လိုဆိုရင်ဘယ်လိုလျှော့ပြီးတော့ဖြတ်ရမလဲပေါ့နှစ်ကုန်တဲ့ခါမှာဒေါက်တာငယ်ပါတော့ပြီးလှုပ်လို့ရှိရင်တာဂက်ဖြစ်ဘယ်လိုထားမလဲအရက်စီစာတောက်ဆုံးနဲ့တူပါတယ်ရက်တော့ဘယ်လိုဖြတ်ချင်လဲဖြတ်ဖို့တည်းငါဘာလို့လုပ်ရမလဲဘယ်လိုလျှော့ပြီးတောက်မလဲဒါတွေကတနိုင်တစ်ပိုင်ပေါ့လေရုပ်တဲ့ဟာကြီးကျွန်တော် traditionally က New Year resolution ဒီနေ့မှကြတော့စောစောကပြောခဲ့တယ်လို့ကျွန်တော်ပြည်သူတွေက2021မှာကျုံ့နေရတဲ့ကြီးမားတဲ့ဒုက္ခတွေစိတ်ပိုင်းဆိုင်ရာစံစားမှုတွေ trauma တွေစိတ်ဒဏ်ရာတက်တာတွေတူနဲ့တူဘယ်လိုဆောက်ရှောက်ဘယ်လိုကူညီရမလဲစိတ်အားဖြင့်ဘယ်လိုပံ့ပိုးပေးရမလဲအဲ့လူတွေရဲ့ညှို့နှိမ့်ချက်ကိုဘယ်လိုပြုထောင်ပေးရမလဲ New Year Resolution မှာခက်ဆင်းပြီးတော့ဆောင်ရွက်ပေးပါလို့ကျွန်တော်တိုက်တွန်းနေပါတယ်စိတ်ပညာဆရာဝန်တယောက်အနေနဲ့လည်းပဲဒါစိတ်တက်ခွန်အားဖြင့်လည်းပဲနော်ရုံးကံတဲ့လူတွေရဲ့ဘာလို့လုံးရေးပြဆောင်ရွက်ပေးတယ်။တော့သူတို့ခံစားနေရတဲ့စိတ်ကရခေါ်မှဖြစ်နေတဲ့ဟာတွေကလည်းပဲ။ဇန်နဲ့မိတ်ဆွေပေါင်းတွေနေ။ဇန်နဲ့ပြည်သူပြည်သားအားလုံးနေတာကဘာအချက်ကလူတွေကသူတို့တွေစဉ်းစားပေးနေတယ်။ဝိုင်းတော့ဝေးညပြီးတော့ခံစားပေးနေတယ်။ဝိုင်းဝင်းတက်နေတဲ့ကူညီပေးတယ်လို့သူတို့ခံစားလို့ရှိရင်သူတို့ရဲ့ခံစားမှုကညော်ပါသွားနေပါလေ။ဝေးကြီးအရာတော့သူတို့ကိုဘယ်လိုလုပ်ပြရမလဲ။သူတို့ vaccination စားဖို့ဆိုလို့ရှိရင်ကဘာရဲကနေပြီးတော့ကြိုးစားပေးပြီးတော့မှ vaccine ပို့ပေးနိုင်ဖို့အဲ့ဒါကျွန်တော် New Year Resolution မှာဒီကိစ္စလေးကိုစဉ်းစားပြီးတော့တက်နိုင်တဲ့တက်ကနေပြီးတော့ဘယ်လောက်ထိဆောင်ရွက်နိုင်မလဲဆိုတော့ဆက်မှတ်ပြီးလို့ရှင်တော့ကျွန်တော်တို့2021မှာကြုံခဲ့တဲ့ဒုက္ခဆိုတာနေပြီးတော့တစ်ချိန်တစ်ခါမှာကြော်လောလာနေတယ်ဆိုတော့ဟုတ်ပြီတခုညနေတည်းကပေါ်လာတယ်လို့ကျွန်တော်ယူဆပါတယ်တကယ်ကိုဒီကြံနေချက်ဖြစ်တဲ့အချိန်မှာလည်းသူကဟုတ်ကိုဆွဲကြံပြီးတော့မှအသက်ရှင်ရတာဖြစ်တယ်ကျွန်တော်တို့လာနေ2022ကဒီ New Year Resolution မှာထူးခြားတဲ့နှစ်တစ်ခုကိုဖြတ်သန်းပြီးတော့မှသူကြတဲ့ New Year Resolution ချက်ပေးနိုင်ပါသေးလို့ကျွန်တော်ရှိတော့ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဗျာပစင်ဂျမားရီကနာကိုကိုမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပစင်တင်ဆက်ပေးနေကြတိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးတာဖြစ်ပါတယ်ဗျာ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအာရှလမ်းမပေါ်မှာပြည်သူလူထုအနေနဲ့ကားနဲ့သွားလာရင်တတိပြုဖို့နဲ့အစစ်ဆေးခံဖို့ကရင်အမျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ထားပါတယ်။မင်းတပ်မျိုးနဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မြောက်ရီမြို့နယ်လေးကီကော်ဒေသကိုလေကြောင်းပြန်တပ်မှုကင်းမဲ့စုံသတ်မှတ်ပေးဖို့ကရင်အမျိုးသားအစည်းအရုံး KNU ကနေကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းမပေါ်မှာစစ်ကောင်စီတပ်ကနေအရက်သားကားတွေကိုအသုံးပြုပြီးအင်အားတိုးချဲ့လှုပ်ရှားလာတာကြောင့်ပြည်သူလူထုအနေနဲ့ကားနဲ့သွားလာရင်ကားမှန်တွေချထားခိုင်းတယ်လို့ကားတွေကိုတလပတ်အုပ်ထားခြင်းစစ်သုံးပစ္စည်းလက်နက်ခဲယမ်းတယ်ဆောင်ခြင်းတွေမပြုလုပ်ကြဖို့နဲ့နေမြေခံ KNLA တာဝန်ရှိသူတွေတားမြစ်စစ်ဆေးရင်အစ်စ်ခံဖို့စတဲ့စည်းကမ်းချက်တွေကိုကရင်မျိုးသားစည်းရုံး KNU ကကြေညာထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့မှာ KNU ကနေထုတ်ပြန်ညွှန်ကြားထားတာပါ။ဒါပြန်လက်ရှိအချိန်မှာပြည်သူလူထုတွေအနေနဲ့အဲ့ဒီလမ်းကိုသွားလာတာမလုပ်စေချင်သလိုချင့်ချိန်စဉ်းစားပြီးမှသွားလာတင်ကြောင်းလဲ KNU ဘဟုကော်မတီဝင်ဘဒူစောတော်နီးကပြောပါတယ်။အင်အားတိုးချဲ့လာတဲ့စစ်ကောင်စီတပ်တွေဟာလေးကီကော်မှာပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်နေပါလှုပ်ဆောင်တဲ့အပြင်လေရင်နဲ့ပါအသုံးပြုတိုက်ခိုက်လာတာကြောင့်ဒေသခံလူထုတောင်းတဲ့ချီကလည်းတစ်ဖက်ထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်
။ချင်းပြည်နယ်မြင်းတပ်မြို့နယ်မှာဒီဇင်ဘာ19ရက်နေ့ကစပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းနှစ်ကြောင်းနဲ့ထိုးစစ်ဆင်လာပြီးချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF မြင်းတပ်နဲ့ဒီဇင်ဘာ26ရက်နေ့အထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အင်အား150ကျော်လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြင်းတပ်မြို့နယ်ရှစ်မွေလာပန်းဝမတူးနဲ့ခွေးလိန်ကျေးရွာဘက်ကိုထိုးစစ်ဆင်တိုက်ခိုက်လာတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကပိုကြီးအဆင့်တဦးအပါအဝင်10ဦးတေဆုံးပြီး CDF မြင်းတပ်တပ်ဖွဲ့ဝင်တဦးဟာလည်းရှစ်မွေကျေးရွာတိုက်ပွဲမှာကြဆုံးခဲ့တယ်လို့ CDF မြင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းယောမန်ကပြောပါတယ်မြင်းတပ်မျိုးနယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာလက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်လူနေအိမ်အနည်းဆုံး5လုံးပျက်စီးခဲ့တယ်လို့ဝမ်မတူတိုက်နယ်ဆေးရုံလဲလက်နက်ကြီးထိမှန်ပျက်စီးခဲ့ပါတယ်တပင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာအသက်12နှစ်အရွယ်ကလေးငယ်တဦးအပါအဝင်ဒေါ်ထဲမှာစစ်ပေးတင်းရှောင်နေတဲ့ဒေသခံ3ဦးကိုလဲဖမ်းဆီးခေါ်ဆောင်သွားတယ်လို့ဇလိုင်းယောမန်ကပြောပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်မြင်းလွတ်မြန်မာခွဲမှာတာဝန်ကျနေတဲ့ထွေအုပ်ဝန်ထမ်းကိုစန်းသေးနိုင်အသက်ခံရမှုမှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူနှစ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့သိရပါဗျ။ဖမ်းဆီးခံရသူတွေကတော့မောင်တော်မျိုးရက်ွက်နဲ့ပုံမူကျေးရွာကယာဆာအာရာဖတ်နဲ့မောင်တော်မျိုးမှအနောက်ရက်ွက်မန်စီကျေးရွာကနော်ဘီဟူဆောင်းဆိုသူတွေဖြစ်တယ်လို့မောင်တော်မျိုးခံတွေကပြောပါတယ်။ကိုစန်းသေးနိုင်ဟာမောင်တော်မျိုးနဲ့ဖေစီကျေးရွာသားအစ်စမိုင်းဆိုသူထံကရက်ဆရာရှိတဲ့အကျွေးသားတောင်းရာကနေဒီဇင်ဘာလ22ရက်နေ့ညအချိန်တပ်ဖြတ်ခံရတာဖြစ်ပြီးသူ့အလောင်းကိုနောက်တနေ့မောင်တော်မျိုးဆက်လီစိတ်အနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုစန်းသေးနိုင်တေဆုံးမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေလို့ဆွဆွဲခံထားရတဲ့အစ်စမိုင်းနဲ့နောက်ထပ်နှစ်ဦးကိုလည်းရဲတပ်ဖွဲ့ကရှာဖွေနေပါတယ်။
ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံမြို့မှာမြို့နယ်တွင်းရှိဘုံတော်ကြီးကျောင်းနဲ့အားလုံးညအိညနဲ့ဧည့်တယ်လက်မခံဖို့ဆင့်ဆုံညွန်ကြားဖို့ကျိုင်းတုံမြို့တရဏာရေးမှူးရုံးကနေမြို့နယ်တန်ကားနယ်ကအဖွဲ့စီကိုစာရဆောင်ပေးပို့လိုက်ပါတယ်ဒီဇင်ဘာ23ရက်နေ့ကအဲ့ဒီစာကိုပေးပို့လိုက်တာဖြစ်ပါတယ်ကိုဗစ်ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးလုပ်ငန်းဆောင်ရွက်ဖို့ရှမ်းပြည်နယ်ဆိုရဖွဲ့ရစီဝေဆုံးဖြတ်ချက်အရမြို့နယ်တွင်ဘုံတော်ကြီးကျောင်းတွေမှာအလူရှင်တွေညာအိတ်ညာနေတဲခုချင်းမပြုတ်ဖို့ဆောင်ရွက်ပေးဖို့တိုက်တွန်းကြောင်းရေးသားထားပါတယ်လက်ရှိကျိုင်းတုံမြို့မှာကိုဗစ်ကူးစက်နှုန်းကျဆင်းသွားပြီဖြစ်တာမို့ PDF လူငယ်တွေလာရောက်ခိုးလုံမှာကိုစိုးရင်လို့စစ်ကောင်စီဘက်ကကိုဗစ်ကူးစက်မှုကိုကြောင်းပြပြီးဟန်တားတာပဲဖြစ်တယ်လို့ကျိုင်းတုံဒေသခံလူငယ်တွေကပြောပါတယ်
ဆယ်ကြိမ်မြောက်မွန်လူငယ်များနေ့ကိုလက်တလောဖြစ်ပွားနေတဲ့ COVID-19 ကပ်ရောဂါနဲ့နိုင်ငံရေးအကျပ်တဲကြောင့်အချင်းချင်းကျင်းပခဲ့ရတယ်လို့ Monmouth Forum MYF မှာအကြံပေးမင်းညာဆိုင်ရမန်ကပြောပါတယ်ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့ဆယ်ကြိမ်မြောက်မွန်လူငယ်များနေ့အခမ်းအနားကိုမော်လမြိုင်မြို့မြိုင်တရားရက်ွက်ရှိရမညရထဗုဒ္ဓတက္ကရာမှာကျင်းပခဲ့ပြီးမွန်ပြစ်တပ်ပါတီ NMSP မွန်ညညွတ်ရေးပါတီ MUP နဲ့တန်ဃာတော်တွေမွန်လူငယ်တွေတက်ရောက်ခဲ့ကြပါတယ်မွန်လူငယ်များနေ့နဲ့ပတ်သက်ပြီးထုတ်ပြန်ချက်မှာလူငယ်နဲ့ပညာရေးကျန်းမာရေးစီးပွားရေးအပြင်လူငယ်တွေနဲ့ဆက်စပ်တဲ့လူမှုအဖွဲ့အစည်းတွေမှာပူးပေါင်းဖို့တိုက်တွန်းထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလူသတ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေမဲ့လေကြောင်းတိုက်ခိုက်မှုတွေကိုစစ်ကောင်စီကပြုလုပ်လာတဲ့အတွက်လေကေကော်ဒေတာကိုလေကြောင်းပြန်တမ်းမှုကိမဲ့စုံသတ်မှတ်ပေးဖို့ဒီဇင်ဘာလ20ရက်နေ့မှာကရင်အမျိုးသားအစည်းအရုံး KNU ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။ဒီကြောင့်မိကလျာမွန်ရဲ့စူးစီးချက်ကိုနမ်ဟောင်ကနေတင်ဆက်ပေးထားပါတယ်။
ကရင်ပြည်နယ်မြောက်ရီခရိုင် KNU တပ်မဟာ6ထိန်းချုပ်ရာ၄ကီကော်မြို့တစ်ထဲကိုစစ်ကောင်စီတပ်ကနေဝင်ရောက်လာပြီးတဲ့နောက်ပိုင်းကရင်မျိုးသားစီယုံ KNU နဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာခဲ့တာပါ။စစ်ရေးပဋိပက္ခတွေမှာမြန်မာစစ်တပ်ဖက်ကနေလေကြောင်းအကူမသုံးဖို့တောင်းဆိုတယ်လို့ကရင်မျိုးသားစီယုံ KNU ဒုဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကအခုလိုပြောပါတယ်
။စင်အားတိုးချက်ပြီးတော့ထိုးစစ်မဆင်ဖို့နောက်တစ်ခုကတော့ကျွန်တော်နိုင်ငံကတောင်းဆိုတာကတော့သူတို့ဒီစစ်တပ်ကများသောအားဖြင့်သူတို့ဒီချင်းတွေတပ်နဲ့မြေပြင်မှာကျတော့တိုက်ပွဲကအားဖြစ်ဖို့အတွက်သူတို့ကလက်နက်ကြီးရဲ့နောက်ပြီးတော့စစ်လင်းသုံးပြီးတော့အဲ့ဒါဘုံတွေချလာရှိတာဟုတ်တော့လည်းကျွန်တော်တို့အဲ့ဒါမှသုံးဖို့အတွက်ကျွန်တော်တောင်းဆိုတာ
လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်နှစ်ဖက်လက်ခံနိုင်တဲ့နိုင်ငံတကာကကြားခံအဖွဲ့အစည်းတစ်ခုခုကလိုအပ်နေတယ်လို့ဘဒိုစော့ကွယ်ထူးဝင်းကအခုလိုဆက်ပြောပါတယ်
။အခုနေသားတော့ဒီနိုင်ငံတကာရဲ့ပါဝင်မှုကတော့လိုအပ်တယ်ပေါ့နော်။ဓမ္မဓမ္မဓမ္မရှိမှာကျွန်တော်အတွေ့အကြုံရတော့ဓမ္မဓမ္မရှိတဲ့သူ့ကိုဆွေးနွေးမှုဖြစ်ဖို့အတွက်ကြားခံလုပ်ရတယ်။ညနေရေးပုံပေါ်လေးကြားခံရတယ်ဆိုရှိလို့ဆိုတော့ပုံကောင်းတော့ပေါ့နော်။တက်မတော်လည်းလက်ခံတယ်လည်းဖွဲ့စည်းမှလည်းဖြစ်နိုင်မှာပေါ့။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်က KNU တပ်မဟာ6ထိန်းချုပ်ရာ၄ကီကော်မြို့တစ်ထဲကိုစစ်ကောင်စီတပ်တွေဒီဇင်ဘာလ15ရက်နေ့ကဝင်ရောက်စီးနှင်းလို့လွတ်တော်အမတ်နှဦးနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာကစပြီး KNU နဲ့မြန်မာစစ်တပ်အကြားပြစ်ခတ်မှုတွေနေ့စဉ်ဆက်တိုက်ဖြစ်ပွားနေတဲ့အတွက်ပြည်တွင်းစစ်ရှောင်8000ကျော်နေရဒေတာကနေစွန့်ခွာထွက်ပြေးနေကြရသလိုတိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်မြန်မာစစ်တပ်ရဲ့ကုန်တိတ်ခါကိုပြန်လည်ထိန်းသိမ်းတဲ့အနေနဲ့လက်တလောတိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေကနေမြန်မာတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းသွားဖို့ KNU ဘ ഹു အလုံမှုဆောင်ကော်မတီကအဲ့ဒီကြေညာချက်ထက်မှထုတ်ပြန်တောင်းဆိုခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနတ်ချောင်းကြီးရွာဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ရေးပဋိပက္ခအတွင်လူနေအိမ်တွေမိလာမှုရှိနေတယ်လို့ထောင်ထဲချီတဲ့ဒေသခံပြည်သူတွေလည်းစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီချင်းနေကိုတော့ကိုရောဘက်ကနေစူးစီးတင်ဆက်ပေးထားပါတယ
်ကလေးမြို့နယ်တောင်ပိုင်းကလေးကံကိုကာလာမပေါ်မှာတည်ရှိတဲ့နတ်ချောင်းကြီးရွာမှာပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကစပြီးစစ်ကောင်စီတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီဖြစ်စဉ်ကြောင့်ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာဘေးလွတ်ရာတောရဲကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပါတယ
်ဟုတ်တရားလုံးနှီးပါပေါ့နော်တရားလုံးနှီးပါတက်ကြရတယ်ချင်းကြီးပိုင်းတွေကြံနေတာဗျခုကတောထဲမှာပဲဖြစ်လို့တဲထိုးပြီးနေရလေပါသွားတဲ့စောင့်လေးပေါ့နော်စောင့်အနှွေးတယ်ဒါလေးနဲ့ပဲတို့ကိုယ်ခုလို့ရမယ့်နေရာလေးပေါ့တော်ရမှာမိုးအောက်တော်ဒီစိုင်းအောက်လေးတွေအဲ့လိုနေမှာနေရတာပေါ့ကိုဆဲလေးထိုးပြီးတော့ဘုံဘက်ကလည်း husky ကအများအဝဲနေတော့ပေါ်ပေါ်တင်နေဒီမှလည်းမနေရကြဘူးကြာဥပမူရဲ့တိတ်ပြီးတော့မလုပ်ရကြဘူး
နှချောင်းကြီးရွာမှာဒီဇင်ဘာ23ရက်နေ့ကနေစစ်ကောက်စီတက်တဲ့ဂလီ PDF CNDF ဂလီတက်မဟာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပူပေါင်းတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့ကြတာပါစစ်ကောက်စီပြောခွင့်ရဘူချုပ်ဇော်မင်းထွန်းကတော့နှချောင်းဖက်တပ်ဆွဲထားတဲ့စစ်တပ်ကို PDF အဖွဲ့ကလာရောက်ပစ်ခတ်တာလို့ပြောပါတယ်
အဲ့မှာကျွန်တော်တို့အခါကနှချောင်းသားလေးမှာကျွန်တော်လုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုကျန်းသက်အင်အားတရာလောက်က300နေပြီးပစ်ခတ်တာရှိပါတယ်ဗျအဲ့ကျွန်တော်တို့ကစစ်တီအချုပ်တန်းရရှိတာရှိပါတယ်
အဲ့ဒီတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနှောင်းကြီးရွာနဲ့ချောင်းကွကြီးရွာကအင်ချီအနည်းဆုံးအလုံး20ကျော်ခန့်ကိုမီးရှို့ခဲ့ကြတယ်လို့ဒေသခံပြည်သူအရက်သားအနည်းဆုံး10ဦးခန့်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဂလီ PDF ပြောရေးဆိုခွင့်ရှိသူကိုဗစ်တာကပြောပါတယ
်။23ရက်နေ့ကလေးကနေစပြီးတော့မှစစ်ကောင်စီတပ်တရားကြီးရွာထဲမှာသူတို့နဲ့ထိတိုက်တွေ့တဲ့အရက်သားပြည်သူတွေကိုတွေ့ရင်တွေ့တယ်လို့သူတို့တောက်လျှောက်ပြစ်ခတ်တပ်ဖြတ်နေခဲ့ပါတယ်ဗျ။ဒီ25 26လောက်အထိကျွန်တော်တို့25လောက်အထိကျွန်တော်တို့သိထားတာကတော့ကိုယ်တည်ဆုံကိုယ်ပြက်ခတ်တက်ဖြတ်ခံရတယ်လို့ကျွန်တော်တို့သိရတယ်။အဲ့ဒီမှာကျွန်တော်တို့စုစုပေါင်းဆိုရင်ဒီနေ့အထိဆိုအလောင်းကရုပ်လောင်းကို5လောင်းအထိတော့ကောက်ယူနိုင်ခဲ့ပြီ။ကျန်တဲ့ရုပ်လောင်းတွေတော့ကောက်ယူနိုင်ခြင်းသေးခြင်းမရှိသေးဘူးဗျ
။ဒါအပြင်နှောင်းကြီးရွာကနေ9မိုင်လောက်ဝေးတဲ့တန်ဖူကြီးရွာကိုဒီဇင်ဘာလ28ရက်နေ့ကစစ်ကောင်စီတပ်ကဝန်ရောက်မီးရှို့တာကြောင့်တရွာလုံးနီးပါးတောထဲကိုထွက်ပြေးခဲ့ကြရပြီးခုထိအိမ်မပြန်ရဲကြဘူးလို့တံဖူကြီးရွာသားတဦးကပြောပါတယ်။နှောင်းကြီးရွာဟာကလေးမျိုးကနေ15မိုင်လောက်ကွာဝေးပြီးတော့ကလေးကံကောကာလာမပေါ်မှာတည်ရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ရဲ့ထူးဆစ်စင်တိုက်ခိုက်မှုကြောင့်နှောင်းကြီးရွာပြင်နှမြောင်းချောင်းကွစတဲ့အနေနာကြီးရွာတွေကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။စစ်ကောင်စီတပ်ကနေအရတားကားတွေကိုအုံပြုပြီးအင်အားတိုးချက်လှုပ်ရှားလာတာတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြဝတီအာရှလမ်းမပေါ်မှာပြည်သူလူထုအနေနဲ့ကားနဲ့သွားလာရင်သတိပြုဖို့နဲ့အစစ်ဆေးခံဖို့ကရင်အမျိုးသားစည်းရုံး KNU ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့ကစပြီးမင်းတပ်မြို့နယ်အတွင်းစစ်ကောင်စီတပ်ကထိုးစစ်ဆင်လာပြီးချင်းပြည်တုကာကွယ်တပ်ဖွဲ့ CDF မင်းတပ်နဲ့ဒီဇင်ဘာလ26ရက်နေ့အထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
သောရရှင်ဒီခုနားဆင်ခဲ့တာကတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြားသောရေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်ဒီအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်စာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွင်းအကြမ်းဖက်လို့ရတဲ့ကိုစစ်တပ်ကအရှင်းမြင့်လွတ်ဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားတန်ခါအရေးယူမှုတွေလွတ်ဆောင်ဖို့အဆင်သင့်ရှိနေကြောင်း EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေအရှင်းမြင့်ဖြစ်ပေါ်နေတာကြောင့်လက်နက်တင်ပို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တာမှုတွေလွတ်ဆောင်ဖို့လိုအပ်နေပါပြီမြန်မာစစ်တပ်အပေါ်တန်ခါအရေးယူမှုတွေထပ်မံလွတ်ဆောင်မှုအတွက်လည်း EU ကအဆင်သင့်ရှိပါတယ်လို့EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရာကဒီကနေ့ရက်စွဲနဲ့ညညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံပဋိပက္ခမှာဘက်အသီးသီးအနေနဲ့ငင်းချမ်းတဲ့အဖြစ်တစ်ခုရှာကြဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံတက်ခိုင်နေစမြန်မာနိုင်ငံဘက်အခြားမှာဖြစ်နေတဲ့တိုက်ပွဲတွေဟာထိုင်းနိုင်ငံပေါ်ဆိုးဝါးတဲ့တဲရောက်မှုတွေဖြစ်နေတယ်လို့ဒေသခံတွေအတွက်အန္တရာယ်ရှိနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရထိုင်းနိုင်ငံသားရေးဌာနပြန်ကြားရေးညွှန်ကြားကနေပြီးတော့မနေ့ကပဲအကြောင်းကြားတဲ့အကြောင်းထိုင်းချေဆိုင်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ခင်ဗျာ။ NLD အစိုးရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီကအဂတိလိုက်စားမှု၆မှုအတွက်ထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ်။သူတူတဲ့အပေါ်ဆွဲထားတဲ့အဂတိလိုက်စားမှု၃မှုတခြားတိုင်းဝန်ကြီးတွေနဲ့ပူတွဲဆွဲထားတဲ့အဂတိလိုက်စားမှု၃မှုစုစုပေါင်း၆မှုအတွက်တမှုကို၃နှစ်စီချမှတ်လိုက်တာလို့ရှင်းနေကပြောပါတယ်။ဒေါက်တာအောင်မွန်းညိုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံဆောင်မှုရစတဲ့ကြီးပုံမှ905နဲ့လဲဇွန်လမှာအလုတ်ကျနဲ့ထောင်ဒဏ်နှစ်ချထားပြီးဖြစ်ပါတယ်။အလားတူပဲဒီကနေ့မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဦးဟန်တာမြင့်ဒေါက်တာမျိုးညွန့်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစင်ထောင်အတွင်းတရားရုံးကနေထောင်ဒဏ်နှစ်စီပြည်တံချခဲ့တယ်လို့သူရှိနေတယ်ကပြောပါတယ်။စစ်တပ်အာဏာသိမ်းထားတဲ့ဖေဖော်ဝါရီလရဲ့နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံထားကြရတဲ့တရုတ်ဆောင်လူမင်းရဲတိုက်ပြည်တီဦးအင်ဒရာကျော်စင်နဲ့တခြားအမှုပညာရှင်တွေဖြစ်တဲ့ဆော့ဖိုခွာပိုပိုဝင်းမင်းတန်းတို့ကိုလည်းဒီကနေ့အင်းစင်ထောင်အထူးတရားရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်၃နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ခင်ဗျာဂျနီဗာမြို့မှာဇန်နဝါရီလ10ရက်နေ့ပြုလုပ်မဲ့လူညွှန်းရေးဆိုင်ရာအစည်းအဝေးတရားကိုရုရှားလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတို့ဦးဆောင်တက်ကြမယ်လို့ရုရှားနိုင်ငံသားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝန်းနိုင်ချင်းညာပေးကြတာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွန်ခါလီနဲ့ PJ Elliot တို့ဖြစ်ပါတယ်။ View American အတန်ရဲ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေတရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
ါ. This program has come to you from the Voice of America, Washington.